ပိုဟမ်မင်းကြီးဖရန်စစ်ဟာသူ့ရဲ့ပထမဆုံးခရစ်စမတ်နေ့တရားတော်မှာတောင်ဆူဒန်နိုင်ငံနဲ့ကမ္ဘာမှာပြိပခါတွေဖြစ်နေတဲ့အခြားနိုင်ငံတွေမှာညီညာရေးရရှိစေဖို့ဆီပြီးတော့စုမုံကောင်တောင်းပေးပါတယ်။ခရစ်ယာန်ဘာသာရေးပြည်သူတွေမှာအမြင့်မြတ်ဆုံးနေ့တစ်နေ့ဖြစ်တဲ့ဘုဒ္ဓဟူးနေ့ခရစ်စမတ်အခါသမယမှာစိန့်ပီတာယင်မြေမှာဆူဝေးရောက်လာကြတဲ့လူတောင်းကနန်းကိုအသက်89နှစ်အရွယ်အာဂျင်တီးနားလူမျိုးပိုဟမ်မင်းကြီးကမိကွန်းဟောကြားခဲ့တာပါ။တောင်ဆူဒန်နိုင်ငံမှာလူမှုတာဟဇာတမှုဖြစ်စေဖို့နောက်နိုင်ဂျီးရီးယား၊ကွန်ဂို၊အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာပြိပခါတွေအဆုံးသတ်စေဖို့ဆွေးနွေးညှိနှိုင်းမှုတွေလုပ်ကြဖို့ဆိုပြီးပိုဟမ်မင်းကြီးကသူ့ရဲ့ပထမဆုံးခရစ်စမတ်မေကုံးမှာတိုက်တွန်းသွားပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားညီညာရေးလုပ်ငန်းတွေမှာကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့ကိုလည်းသူ့အနေနဲ့စုမုံကောင်းပေးခဲ့ပါတယ်။တမန်တော်ယေရှုမွေးဖွားရာပါလက်စတိုင်းအနောက်ဘက်ကမ်းမှာရှိတဲ့ဘက်လဟန်မှာတော့ဒီခရစ်တော်ဖွားမြင်ရာအထိမ်းအမှတ်400စုနှစ်ကဖျားကြောင်းမှာဖျားဘူးတွေအပြည့်နဲ့ရှိခဲ့ပါတယ်။ဖျားကြောင်းရဲ့ဒီရှီအောင်ခမ်းမဆောင်ထဲမှာတော့ဖျောင်းနိုင်မီတွေနဲ့စုတောင်းတခြင်းတန်တွေပြည့်လွှမ်းနေခဲ့ပါတယ်ခင်ဗျာ။